ကရင်ပြည်နယ်ဘက်ကိုစစ်တပ်ကထိုးစစ်ဆင်တိုက်နေတယ်လို့ပဲစကိုင်းတိုင်းနဲ့မှလည်းတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းကလေးမြို့တောင်ဘက်နှချောင်းချေးရွာမှာစစ်ကောင်စီကရဟတ်ရင်တွေပေါ်ကနေတိုက်ခိုက်မှုအတွင်းသေဆုံးခဲ့သူတွေဟာအရက်သားတွေဖြစ်တယ်လို့ဒေသခံရွာသားတွေနဲ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါတယ်။စစ်ကောင်စီကလေးချောင်းကနေတိုက်ခိုက်ခဲ့တဲ့မကွေးတိုင်းနှမ်းခါကအသက်ကြီးရွံ့သူတွေတဲ့ဘေးလွရာပြေးလွှားရင်းနဲ့သေဆုံးသူတွေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မှာပြောပြပါမယ်ရှင်။
မနေ့ဒီဇင်ဘာ23ရက်ကစစ်ကောင်စီကကလေးမြို့တောင်ပိုင်းကနှချောင်းကြီးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကရဟတ်ရင်သုံးပြီးတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီကညပိုင်းသတင်းထုတ်ပြန်ရမှာတော့လေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်တာမဖော်ပြခဲ့ပဲစစ်ကောင်စီကလုံခြုံရေးလုပ်ငန်းတွေဆောင်ရွက်နေချိန်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလာရောက်ပစ်ခတ်တဲ့အတွက်ပြန်လည်ခုခံတိုက်ခိုက်ခဲ့ပြီးအကြမ်းဖက်သမားတွေဘက်ကတေဆုံးတဲ့ရုပ်အလောင်း6လောင်းရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပါတယ်။ကျေးရွာသားတွေကတော့စစ်ကောင်စီကတိုက်ခိုက်တာကြောင့်တေဆုံးသူ9ဦးရှိပြီး3ဦးဟာဒေသခံအရက်သားတွေသာဖြစ်တယ်လို့အခုလို့ပြောပါတယ်
။ကျွန်တော်တို့ဒီရတဲ့တော့ကဒီတော့လာလမ်းမှာလမ်းတော့လာတဲ့ညမှာကအနှစ်ဦးလေးဘဝနီးပြတ်တထားနေတဲ့ဟာတူဦးဒါပြီးတော့ဒီတိတ်ဆောင်ပြီးလူနိုင်နဲ့ပြတ်တထားနေတဲ့နှစ်ဦးကျွန်တော်တို့ဒီရတော့ကြောင့်အဲ့နောက်ကိုဒီကြားရဲ့လာသားတွေတော့၃ယောက်တော့ဒီပြိမာနေကြ၂ယောက်ကတော့ဒီခီးသွားလာပါလားလို့မသိဘူးအဲ့ဒီ၃ယောက်ကတော့၃ယောက်ကဒီပြိမာနေတယ်ကျန်တဲ့၃ယောက်ကတော့လာသားတွေဒီပြိမာတယ်ဒီအစ်စ်မဲ့ဒီလူနော်အချင်းကြီးကဒီမျိုးပြစ်ခတ်မှုရှိရတာနဲ့ဒီမျိုးဘာလဲဦးမကြီးကလုံးကြတယ်ပြီးတော့ညတုန်းကညတုန်းက17ခွဲမှာဒီမျိုးကြီးနဲ့ခွန်6လောက်ပြီးတယ်ဒီကျွန်တော်တို့ဂျွာညာကြီးရတာပြီးတော့တောင်းပေါ်ကြီးကြတယ်တင်းဆောင်ကြီးနဲ့တောင်းပေါ်ကြီ
းကလေး PDF ဘက်ကလည်းတေဆုံးသူတွေနဲ့ပတ်သက်လို့အခုလိုအတည်ပြုပြောပါတယ
်ဆိုင်ကင်းနဲ့စာတင်ကြောင်းရှိကိုဖျက်သွားရင်လည်းအမျိုးသမီးသူပြစ်ပတ်ခံရပြီးပြောပါတယ်နောက်လင်မြောင်းနှုတ်ပြန်လာရင်လည်းဒီပြစ်ပတ်ခံရတာပါတယ်။နောက်နောက်ထပ်မျိုးသားနှစ်ဦးပေါ့နော်စုစုပေါင်းမျိုးသမီးနှစ်ဦးမျိုးသားသုံးဦးပေါ့။အဲဒီ၅ဦးထဲမှာ2ဦးကတော့တိုက်ခိုက်ရဟန်းရင်ကပြစ်တဲ့ကြီးမှန်ပြီးတော့တည်တယ်လို့သိရတယ်ဗျ။
တည်ဆောင်းသူတွေထဲမှာအမျိုးသမီးနှစ်ဦးပါဝင်ပေမဲ့စစ်ကောင်စီကသတင်းထုတ်ပြန်ချက်ဓာတ်ပုံတွေမှာတော့အမျိုးသား2ဦးနဲ့ရုပ်အလောင်းကိုသာဖော်ပြထားပြီးတည်ဆောင်းသွားတဲ့အမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုဖော်ပြထားတာတော့မရှိပါဘူး။တဆက်ထဲမှာပဲဒီဇင်ဘာ18ရက်ကမကွေးတိုင်းနှမ်းခါရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့လို့စစ်ဘေးရှောင်နေရသူတွေထဲမှာသေဆုံးတာတွေရှိနေပါတယ်။သေဆုံးသူတွေဟာအသက်ကြီးရင်ရောသူတွေဖြစ်ပြီးပြည်မန်းနိုင်ရဲ့ကြောင့်သေဆုံးတာဖြစ်တယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ရွာသားတို့ကပြောပါတယ်
။ဟုတ်ပါတယ်ဗျာ၊နေရောက်ရှိပြီဗျာ။ဒီနေ့လည်းတည်တာပါဗျာ။ဟုတ်။မနေ့ကတော့ညကတော့လေမနေ့ကညကတည်တာပြီ။မနေ့ကမနေ့ကအစိုးရကပြည်တာတူပါဗျာဟုတ်ကဲ့ဒီဆောင်တွေကတော့လူကြီးတွေဆိုတော့ဒီကိုယ်စီပန်းကြီးပြီဆိုတော့ဒီဒီစီဟာဘောနော်တော်တော်ကြီးရတာလောရတာပြင်မန်းမိမအားချပြီးမှပြည်တယ်ရှင်ဗျာဟုတ်ဟိုတော့ဒီမှာကဟိုခဏတချို့ဝှစ်စာဝေးလေးတွေရှိတာတော့ဘာလို့သူတို့ဆန်လေးတွေလာကျွေးရလေးပဲရှိကြဗျာတင်တာကုန်လုံးရှိကြဦးလေတော့ဒီမှာ
ဒီဇင်ဘာ18ရက်ကစလို့ဒီကနေ့အထိစစ်ဘေးရှောင်ရေးတေဆုံးရသူ3ဦးအထိရှိနေတယ်လို့စစ်ကောင်စီတပ်တွေဟာအနီးအနားကျေးရွာတွေမှာတပ်ဆွဲထားတဲ့အတွက်နေအိမ်ကိုမပြောင်းမဲ့ဘေးလွတ်ရာမှာဆက်ပြီးနေထိုင်နေရတာဖြစ်ပါတယ်ရှင်။